ယူကရိန်းကိုရုရှားကြီးကြော်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့မြောက်အတ္တလန္တိတ်သဘောတူစာချုပ်စီရင်မဟာမိတ်အဖွဲ့ဖြစ်တဲ့ NATO အဖွဲ့ဝင်ဖြစ်ရေးအဆိုပြုခဲ့တဲ့ဖင်လန်နိုင်ငံဟာအင်္ဂါနေ့မှာတရားဝင်30နိုင်ငံမြောက် NATO အဖွဲ့ဝင်နိုင်ငံဖြစ်လာပါတော့မယ်။ဖင်လန်နဲ့အတူနောက်ထပ်အဆိုတင်သွင်းထားတဲ့ဆွီဒင်နိုင်ငံဟာလည်းမကြာမီအဖွဲ့ဝင်ဖြစ်ဖို့ဦးစားပေးလှုပ်ဆောင်နေတယ်လို့ NATO အထွေထွေအတွင်းရေးမှူးချုပ် Jens Stoltenberg ကတင်လာနေကပြောပါရယ်အဖွဲ့ဝင်အသေးလက်ခံမှုကအဖွဲ့ဝင်နိုင်ငံအားလုံးတညစ်တညွတ်တဲ့သဘောတူဖို့လိုပြီးတော့လက်ရှိမှာတော့တူရကီကဆွီဒင်အဖွဲ့ဝင်ဖြစ်ရေးကိုကန့်ကွက်ထားပါရယ်တူရကီအစိုးရကအကြံဖက်အဖွဲ့လို့သတ်မှတ်ထားတဲ့အဖွဲ့တွေကိုဆွီဒင်အစိုးရကသဘောထားပြော့ပြောင်းလို့နဲ့ဆိုပြီးတော့တူရကီကစိုးရိမ်နေတာပါဒီအတွက်လဲဆွီဒင်အနေနဲ့တူရကီနဲ့တွဲဆုံဆွေးနွေးမယ်လို့ Stoltenberg ကပြောပါရယ်တခါရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲနောက်ဆုံးအခြေအနေကတော့နှစ်ဖက်သက်တွေလှပောင်းများစွာတိုက်ပွဲပြင်းထန်နေတဲ့ယူကရိန်းအရှေ့မြောက်ပိုင်းကဘတ်ခမွန်မြို့ကအုပ်ချုပ်ရေးဆိုင်ရာအဆောက်အုံတွေကိုတင်ယူပြီးတော့ရုရှားအလံလွှင့်ထူလိုက်ပြီလို့ရုရှားအရင်အဖွဲ့အကြီးအကဲကတနင်္ဂနွေနေ့နောက်ပိုင်းမှာပြောပါရယ်ဒါပေမဲ့လည်းယူကရိန်းဘက်ကတော့ဘခမုတ်ကိုရုရှားဘက်ကအပြင်းထန်တိုက်နေပေမဲ့လို့တတိရှိရှိနဲ့ပြန်လည်တွန်းလှန်နေပြီးတော့မြို့ကိုဆက်လက်ထိန်းသိမ်းထားစေလို့ပြောပါရယ်ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကလည်းဘခမုတ်မှာတိုက်ပွဲတွေပြင်းထန်နေတယ်လို့သူရဲ့ညစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့ပါရယ်တခါယူကရိန်းအရှေ့ပိုင်းကကွန်စတန်နီဗကာမှာတနင်္လာနေ့နေ့ကမနေ့ပိုင်းကရုရှားဘက်ကပြစ်ခတ်မှုကြောင့်အရသာ6ဦးသေဆုံးပြီးတော့10ဦးသေရရရှိခဲ့ပါရယ်